ဘဝနာနိုင်ငံမှာလူ၈သိန်းကျော်တည်ဆုံးခဲ့တဲ့လူမျိုးတုံးတက်ဖြတ်မှုကြီးဖြစ်ပေါ်ခဲ့တာဟာဒီနေ့ဆိုရင်25နှစ်ရှိတော့ဖြစ်ပါတယ်။ဒီလူမျိုးတုံးတက်ဖြတ်မှုဟာဒုတိယကမ္ဘာစစ်ပြီးတဲ့နောက်ကမ္ဘာမှာအဆိုးဆုံးလူမျိုးတုံးတက်ဖြတ်မှုတွေကတစ်ခုဖြစ်ပါတယ်။1994ခုနှစ်ဧပြီလ6ရက်နေ့ကဘဝနာနိုင်ငံရဲ့သမ္မတဟူတူလူမျိုးစီးလာတဲ့လင်းမြန်ပစ်ချခံရပြီးတည်ဆုံးသွားတာကလေအဲဒီလူမျိုးတုံးတက်ဖြတ်မှုဖြစ်ပေါ်လာခဲ့တာပါ။လူများစုဟာဟူတူလူမျိုးတွေတဲကလူများစုဟူတူလူမျိုးတွေတဲကစစ်သွေးကြွတွေကရဝါနာသမ္မတတည်ဆုံးရတာဟာလူနည်းစုဝယ်တွတ်စီတွေကြောင့်ဖြစ်တယ်ဆိုပြီးတော့ပြစ်တင်ခဲ့ကြပါတယ်။ရဝါနာနိုင်ငံမှာတစ်ဖက်နဲ့တစ်ဖက်ပြန်လည်တိုက်ခိုက်တာတွေတုံးလာကြဖြစ်ခဲ့ပြီးတော့ခိုင်းနေတဲ့လူတွေကိုအိမ်ဒီလေကွင်းတွေအပြင်သူတို့ခုံလုံးနေကြတဲ့ဘုရားကျောင်းတွေနဲ့ကျောင်းတွေမှာပါတက်ပစ်ခဲ့တာဖြစ်ပါတယ်။ဗီဒီယိုကနေမုန်းစကားတွေထုတ်လွှင့်ခဲ့တာကြောင့်အချင်းကြီးတွေပိုဆိုးကုန်ခဲ့ပြီးတော့ရဝါနာရဲတပ်ဖွဲ့နဲ့စစ်တပ်အပြင်တခြားဆိုးရတောင်းဝန်ရှိသူတွေကလည်းဒီတပ်ဖြတ်မှုတွေကိုတားဆီးဖို့မလုတ်ခဲ့ကြပါဘူးဒီလူမျိုးတုံးတက်ဖြတ်မှုတွေရပောင်းတရားတော့ဖြစ်ခဲ့ပြီးတော့ရဝါနာမျိုးချစ်တပ်ဦး RPF ကမျိုးတော်ကီဂါလီနဲ့နယ်မြေတွေကို94ခုနှစ်ဇူလိုင်လမှာပြန်လည်တင်းယူပြီးတော့အခြေအနေတွေကိုထိန်းသိမ်းနေတာပါဟူတူပြည်သူစစ်တွေကတော့ပြစ်ဒဏ်မခံရအောင်အင်ဒီဂျင်းနိုင်ငံတွေကိုဆက်ပြေးခဲ့ကြပါတယ်တောင်ပြေလုံးနဲ့စောပိုင်းကတော့ကာဇာမီအစိုးရကပြစ်မှုကျူးလွန်သူတွေအနေနဲ့ဒါကိုတောင်းပန်ပြီးတော့ခွင့်လွှတ်ဖို့ပြောမယ်ဆိုရင်ထောင်ကနေလွတ်ပေးမယ်ဆိုတဲ့ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်အခုလို25နှစ်ကြာလာပြီးတဲ့နောက်အမေရိကန်နဲ့ကုလသမဂ္ဂပါဝင်တခြားလူရှင်နိုင်ငံတွေကကမခရလုပ်တဲ့အစီအစဉ်အရလူမျိုးတုံးတက်ပြတ်မှုကိုကျူးလွန်ခဲ့သူတွေနဲ့အသက်မတည်ဘဲကျန်ရစ်သူ3000လောက်ဟာရောနာနိုင်ငံတဝန်းကပြန်လည်သိမြင်ရင်းရွာတွေမှာအထူးနေထိုင်နေကြပါတယ်။ဝေဖန်သူတွေကတော့ဒီရွာတွေမှာနေထိုင်ကြတာတွေဟာအတူရောင်လေးဆိုပြီးတော့ပြောကြပါတယ်ခင်ဗျာ။